မျိုးသမီးစတိယောက်ပေါ်လိမ်မိုင်းဆိုင်ရာအနိုင်ကျင့်မှုနဲ့ဆွဆွဲခံထားရတဲ့အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကွန်မိုရာထူးကတွန်းထွက်ကြောင်းအင်ကာနစ်မှာပဲကြေညာလိုက်ပါတယ်။လက်တလောအခြေအနေမှာအစိုးရလုပ်ငန်းတွေဆက်လက်လက်ပတ်နိုင်အောင်ရာထူးကဖက်ပြတာကအကောင်းဆုံးဖြစ်မယ်လို့ယူဆတာကြောင့်နှုတ်ထွက်ဖို့ဆုံးဖြတ်တာဖြစ်တဲ့အကြောင်းရုပ်သံသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။ပြည်နယ်လွှတ်တော်ကအယုံကြည်မရှိဆိုတင်ပြီးဖက်ရှားဖို့ပြင်ဆင်နေချိန်မှာကြေညာလိုက်တဲ့နှုတ်ထွက်မဲ့အစီအစဉ်ဟာဆက်လျက်အကြံမှာတရားဝင်ဖြစ်မယ်လို့လည်းအုပ်ချုပ်ရေးမှူးကပြောပါတယ်။ရာထူးကနှုတ်ထွက်ဖို့ကြေညာလိုက်ပြီမဲ့လည်းအမျိုးသမီးတွေပေါ်တမင်တက်တက်ဆော်ွားတာမျိုးမရှိကြောင်းအုပ်ချုပ်ရေးမှူးကငင်းဆန်ထားပြီးဆွဆွဲချက်တွေဟာနိုင်ငံရေးရည်ရွယ်ချက်တွေပါနေတယ်လို့လည်းတုံ့ပြန်ထားပါတယ်။သူနေရာမှာတော့ဒီမိုကရက်တစ်ပါတီဝင်ကွန်ဂရက်စ်လွှတ်တော်အမအောင်ဖြစ်သူအသက်62နှစ်အရွယ်ဒုတိယအုပ်ချုပ်ရေးမှူးကက်တီဟိုချူအစားထိုးတာဝန်ယူမှာဖြစ်တာကြောင့်နယူးယောက်ပြည်နယ်မှာပထမဆုံးအမျိုးသမီးအုပ်ချုပ်ရေးမှူးဖြစ်လာတော့မှာပါ။အုပ်ချုပ်ရေးမှူးကိုမှရာထူးကဆင်းပြေမဲ့ဆုံးဖြတ်ချက်ဟာမှန်ကန်တဲ့လုပ်ရည်ဖြစ်ပြီးနယူးယောက်နယ်သားတွေအတွက်အကောင်းဆုံးဖြစ်ကြောင်းလည်းအုပ်ချုပ်ရေးမှူးသည်ဖြစ်လာတော့မဲ့ဟိုချူက Twitter လူမှုကွန်ရက်ကနေပြောဆိုထားပါတယ်။ပြည်နယ်ရှိနေချုံရုံကတော့အုပ်ချုပ်ရေးမှူးကိုမှဟာပြည်နယ်အစိုးရရဲ့လက်ရှိနဲ့ဝန်ထမ်းအောင်အမျိုးသမီးတွေပေါ်လိမ်မဲဆိုင်အနိုင်ကျင့်မှုကျွလွန်ခဲ့တာကိုတိကျလွတ်လပ်တဲ့စုံစမ်းမှုမှာတွေ့ရှိတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်သက်မှာပဲကြေညာထားပါတယ်။